ဖန်စီတရားစွဲခံရတဲ့ဒေါ်ဆန်းစုကြည်ကိုစစ်ကောင်စီကအာဂရီလိုက်စားမှုနဲ့အမှုတမှုထပ်တိုးလိုက်တဲ့အတွက်ဒေါ်ဆန်းစုကြည်အပေါ်အမှုဖွင့်ထားတဲ့အာဂရီလိုက်စားမှုစုစုပေါင်း၅မှုရှိသွားပါပြီ။ကိုဗစ်ကပ်ဘေးကြောင့်နှစ်လကြာရပ်ထားတဲ့အမှုကြမ်းနာစစ်ဆေးမှုတွေဒီနေ့နေပြည်တော်မှာပြန်ဆပေးမယ်လို့ဒေါ်ဆန်းစုကြည်နေမကောင်းတဲ့အတွက်သူ့အမှုကိုမကြမ်းနာနိုင်ခဲ့ပါဘူး။သမရဦးဝင်းမြင့်ရဲ့အမှုတစ်ခုကိုတော့စစ်ဆေးခဲ့ပါတယ်။ဒီကြောင့်အပြည့်စုံရန်ကုန်ကလာတဲ့တွင်နန်းလောင်ပြောပြပေးပါမယ်ရှင်။
ဒေါ်အောင်ဆန်းစုကြည်အမှုတွေကိုတည်တံ့စစ်ဆေးနိုင်ဖို့နေပြည်တော်ကအထူးတရားရုံးမှာဒီကနေ့ကြားနာစစ်ဆေးမှုတွေအတွက်ရုံချင်းပြန်ဆပါရယ်ကိုဗစ်ကပ်ရောဂါကြောင့်နှစ်လတာအမှုစစ်ဆေးကြားနာမှုတွေရပ်ထားခဲ့ပြီးပြန်ဆတဲ့နေ့မှာပဲဒေါ်အောင်ဆန်းစုကြည်ကိုအာဂရီလိုက်ဆန်းမှုတပ်ဖြည့်ရေးဥပဒေနဲ့ရန်ကုန်မြို့မှာအမှုထပ်ဖွင့်ထားတာသိခဲ့တယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့ရှင်းနေတရားလွှတ်တော်ရှင်းနေကြီးဦးခင်မောင်စောက VOA ကိုပြောပါရယ
်အခုကကျွန်တော်ပြန်သိတာကဘာမှမဆိုရတဲ့အမှုတစ်ခုရှိတယ်အဲ့ဒါကဦးဝင်းမြင့်မပါဘူးလေဒေါ်ဆန်းစုကြည်ကလည်းပြောပါလား
မန္တလေးတိုင်းဒေသကြီးတိုင်းတရားရုံးမှာလည်းဒေါ်အောင်ဆန်းစုကြည်အပေါ်အာဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေပုံမှန်55နဲ့အမှုလေးမှုဖွင့်ထားတာရှိပါတယ်ဒါကြောင့်ရန်ကုန်တိုင်းမဟမ်းမြို့နယ်မှာထပ်ဆွဲတဲ့အမှုနဲ့ဆိုရင်ဒေါ်အောင်ဆန်းစုကြည်အပေါ်အာဂတိလိုက်စားမှုနဲ့ဆွဲတာစုစုပေါင်း9မှုရှိသွားပါပြီနေပြည်တော်မှာဆွဲဆိုထားတဲ့အမှုတွေကြားနာဖို့ဒီကနေ့ရုံးချင်းထုတ်ပေမဲ့ဒေါ်အောင်ဆန်းစုကြည်နေမကောင်းဖြစ်နေလို့မကြားနာနိုင်ခဲ့ဘူးလို့ရှင်းနေကြီးဦးခင်မောင်စောကပြောပါတယ်
ဝင်လာတဲ့အချိန်မှာပဲသူမျက်နှာတွေညင်နေတယ်ဗျမျက်နှာတွေမွန်နေတယ်ဗျအဲ့တော့သူကပြောတာတော့တိုင်းပြီးပြီးကျမလို့ဟိုတိတ်ပြီးတော့ဝမ်းပြီးဘူးလေခေါင်းတွေတော်တော်မူးနေဟိုအဲ့တော့နေမကောင်းလို့လားကြားမှရလားဆိုကြားရတာတော့မဟုတ်ဘူးတဲ့သူလေအခုဆိုတခြားလုံးဆရာဦးနဲ့မတွေ့တဲ့ဆက်လာအနေနဲ့တွေ့မှလည်းပဲဘာမှတိတ်မဖြစ်ပါဘူးလေအခုကသူအလားလမ်းမှာကားကကျန်းလို့လေကားဖြစ်တော့ရမ်းနေပေါ့ဗျအဲ့မှာတော့မူးသွားတာလေပြောရတယ်။ဒါပြီးတော့သူစကားမပြောနိုင်ဘူး။နောက်နေ့ကျမှပြောတာပေါ့လေ။နောက်နေ့လည်းယုံကြည်နေရရှိသေးတာဟုတ်
။အမှုကြားနာစစ်ဆေးမှုတွေရထားချင်းနှစ်လအတွင်းဒေါ်အောင်ဆန်းစုကြည်အနေနဲ့သူ့ရဲ့အကျိုးဆောင်ရှင်းနေတွေနဲ့တွေ့ခွင့်မရခဲ့ပဲဒီကနေ့မှပထမဆုံးအချိန်ပြန်တွေ့ခဲ့တာပါ။နေမကောင်းလို့ဒေါ်အောင်ဆန်းစုကြည်ရဲ့အမှုတွေကိုမကြားနာနိုင်ခဲ့ပေမဲ့သမရဦးဝင်းမြင့်ရဲ့အမှုတွေကတော့စစ်ဆေးကြားနာခဲ့ပါလေ
။ဒီကနေ့ကတမှုပဲဖြစ်တာပေါ့နော်။သမရဦးဝင်းမြင့်ရဲ့အမှုသဘာဝပြီး25ဦးဝင်းမြင့်ကူရတော့ဖြာဖွေတက်တယ်ဆိုတော့ဖြာဖွေတက်တယ်ဆက်တယ်လို့ပဲပေါ့ဗျာဖတ်တယ်လို့ပဲထွက်တာပါပဲသူကြီးကနေခေါ်တယ်ဒီပစ္စည်းဒီပစ္စည်းတွေနဲ့ပတ်တယ်လို့ဖြာဖွေပုံစံနဲ့သိနေအောင်လက်မှတ်ထိုးရတယ်ပေါ့နော်အဲ့တော့ဒီဖြာဖွေတက်တယ်ခုတယ်နော်လည်းပဲအဲ့ဒီပစ္စည်းကောင်းနေတဲ့ခါတော့မဟုတ်ပါဘူးသူကခုရလဲဝတ်ထားပါပါဖြစ်တဲ့အခါကျတော့ဒီရုံးကြီးမှာအခုတင်ထားတဲ့ဆိုင်ဆိုင်နေဟုတ်မဟုတ်လဲသူကောင်းလို့မသိပါဘူးလေအဲ့လိုပြောတယ
်သမရအဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့အပေါ်တရားစွဲထားတဲ့အမှုတွေထက်ကအငယ်စားအမှုတွေကိုနေပြည်တော်တည်တံ့တရားရုံးမှာတပတ်ကုန်ရက်ကြားနာစစ်ဆေးနေတာပါမနေ့ပြန်စက်တင်ဘာ14ရက်နေ့ကျရင်တော့ဒေါ်အောင်ဆန်းစုကြည်အပေါ်စွဲထားတဲ့အများပြည်သူတည်ငြိမ်အေးချမှုပြပြစေတဲ့ရာဇသက်ကြီးဥပဒေပုံမှန်905ခခွေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25ရို့အတွက်ကြားနာစစ်ဆေးဖို့အစီအစဉ်ရှိပါတယ်ဒေါ်အောင်ဆန်းစုကြည်ဟာပုဂ္ဂိုလ်တွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ဥပဒေပုံမှန်68ရာဇသက်ကြီးဥပဒေပုံမှန်905ခခွေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့ကနမှုရန်ကုန်အရှိပိုင်းခရိုင်တရားရုံးကနေပြီးတော့တရားလွှတ်တော်ကိုလွှဲပြောင်းထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှန်3တစ်ကငယ်တခါမန္တလေးတိုင်းတရားလွှတ်တော်မှာထပ်မံဆွဲဆိုခံရတဲ့အာဂတိလိုက်စားမှုတပ်ဖြည့်ဥပဒေပုံမှန်55နဲ့အမှုလေမှုအပြင်အခုနောက်ဆုံးဗဟန်းမြို့နယ်မှာအမှုဖွင့်လာတဲ့အာဂတိလိုက်စားမှုစတဲ့အမှုပေါင်း7မှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်